ကွန်ဝဲကဲ့ယောဂါကာလစီးပွားရေးထိခိုက်နေတဲ့အသေးစားချင်းငွေလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးနေပေမဲ့လက်တွေ့မှာအခက်အခဲကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျမအက်ကနွန်ပါ။ကဲ့ယောဂါကာလအသေးစားငွေချေးလုပ်ငန်းတွေရပ်ဆိုင်နေရတဲ့အခက်အခဲတွေကိုတက်တာရရဖို့ရည်ရွယ်ပြီးအစိုးရက၃နှစ်အစီအစဉ်နဲ့ချင်းငွေထုတ်ပေးနေပေမဲ့အဆင်မပြေတာတွေရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။စီမံကိန်းပဏာယေနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကတော့ချင်းငွေလျှောက်ထားရမှာမြန်မာစီးပွားရေးပန်ရဲ့စီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ
်။ချင်းငွေထုတ်ယူဖို့ဆရာရဲ့အကြောင်းကြားတဲ့စာမှာလည်းဘုတ်တော်ဒါရိုက်တာရဲ့ချင်းငွေကိုထုတ်ယူမယ်ဆိုတဲ့ဥစ္စာကိုဘုတ်တော်ဒါရိုက်တာစီဝေးမှတ်တမ်းတွေလည်းလိုတယ်။နောက်တစ်ခါဘယ်ဘုတ်တော်ဒါရိုက်တာတွေကိုအဆိုင်လုပ်ထားတယ်ဆိုတာလည်းလိုတယ်။အဲ့ဒီလူနှစ်ယောက်ကအင်ပါဆန်လာရမယ်ဆိုတာလည်းလိုတယ်။တယောက်ကနေပြီးတော့ကိုစားထုတ်ယူရမယ်ဆိုတာလည်းအဲ့ဒီပိုစီဂျာတွေအလုံးဟာမြန်မာစီးပွားရေးဘဏ်ကလည်းတည်ပြီးသားပါ။ကျွန်တော်တို့ငွေကြေးကြီးကြပ်စည်စည်ဦးစီးဌာနလည်းဒီတိုင်းလုပ်ဖို့အတွက်ကိုညွှန်ကြားထားပါတယ်။ဆိုတော့အဲ့ဒီအတိုင်းပဲသွားနေတာပါ။အကယ်၍များခက်ခဲရှိတယ်ဆိုရင်တော့မြန်မာစီးပွားရေးဘဏ်နဲ့ကျွန်တော်ညှိနှိုင်းဆောင်ရွက်ပေးတာရှိပါတယ်။ဒါပေမဲ့အခုလက်ရှိထိမှာတော့ဒီလိုမျိုးဟို၄ယောက်လာရမယ်လို့ပါလို့ကျွန်တော်တို့မှမရှိပါဘူး။၂ယောက်ဆိုရင်ရပါတယ်ခင်ဗျာ။ဒါကတော့သူကညွှန်ကြားထားပြီးသားပါ။
မြန်မာစီးပွားရေးဘဏ်ကနေအသေးစားငွေကြေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးရမှာအစိုးရကတတ်မှတ်ထားတဲ့စီမင်းတွေနဲ့လက်တွေ့မှာကွဲလွဲနေတာရှိတယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်။အထူးသဖြင့်ကတ်ယောဂါကာလမှာတချို့တတ်မှတ်ချက်တွေဟာလက်တွေ့လုပ်ဖို့ခက်ခဲတာတွေရှိတယ်လို့လည်းရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြတ်ကပြောပါတယ်
။ပထမဆုံးကျွန်တော်တို့ T-shirt လုံးတွေယူလုံးကကြတော့ဒီလုံးတွေကိုပြန်ဆက်ပါမယ်ဆိုပြီးတော့အမခံတဲ့သူပြောနောက်တစ်ခုကအဲ့အမခံတဲ့သူတွေကဒီဟိုနေကိုဘန်အောင်သွားရတယ်ဘန်အောင်သွားပြီးပါလို့ရှင်ဟိုသွားလက်မှတ်ဘန်ရှိမှလက်မှတ်ထိုးတာဒီအထိကโอเคအမခံတယ်ပြီးပါလို့ရှင်အဲ့ဒီငွေကိုလက်ခံမှုအတွက်ကိုအကောင့်ဖွင့်ရတယ်အဲ့အကောင့်ဖွင့်တဲ့အခါမှာလည်းဒီနှစ်ယောက်ကပဲဖွင့်တယ်ပြီးတော့ဒီအကောင့်ထဲကနေဟိုတာဝန်ခံပြီးထုတ်တာလည်းဒီနှစ်ယောက်ကပဲထုတ်တယ်အကုန်လုံးပြီးရောညီမရယ်အခုကဘယ်လိုဖြစ်နေလဲဆိုတော့အမခံမဲ့သူကနှစ်ယောက်ဒီအကောင့်လာဖွင့်မဲ့သူကတသက်နှစ်ယောက်
အသေးစားချင်းငွေလုပ်ငန်းလုပ်ကင်နေတဲ့အဖွဲ့အစည်းပေါင်း188ခုအနက်ချင်းငွေရဖို့လျှောက်ထားတဲ့လုပ်ငန်းပေါင်း86ခုရှိတယ်လို့လည်းငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ်။ကတ်ယောဂါကာလမှာအသေးစားချင်းငွေလုပ်ငန်းတွေအသွာမြန်မာစီးပွားရေးဘဏ်ကတက်ငွေပီလီယံ100ထောက်ချေပေးဖို့စီစဉ်ထားတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအက်ကနွန်ပါ WeWay ရဲ့သတင်းပေးပို့တာဖြစ်ပါတယ်။